အာရဗ်စော်ဘွားများထီတော်စု UAE နိုင်ငံဒူဘိုင်းမြို့ကနေကယ်ဆယ်ရေးလင်းနဲ့ပြန်ပြီးဝင်လာတဲ့မြန်မာနိုင်ငံသား၄ဦးမှာ Omicron COVID ရောဂါပိုးတွေ့ရတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကဒီဇင်ဘာ28ရက်အင်္ဂါနေ့တုန်းကထုတ်ပြန်ခဲ့ပါတယ်။သူတို့၄ဦးစလုံးကိုကုသရေးစင်တာရီမှာသတ်မှတ်ရတဲ့စောင့်ကြည့်ပြီးတဲ့နောက်ကျန်းမာရေးအခြေအနေကောင်းမွန်လာတာကြောင့်ကုသရေးစင်တာကနေဆင်းခွင့်ပြုလိုက်တယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဒါဟာပြပကပြန်လာသူတွေကိုကွာရန်တင်းထားပြီးဓာတ်ခွဲဆစ်ဆေးရာကနေအိုမီကွန်ကူးစက်မှုတွေ့ရတာဖြစ်ပြီးလူလူချမ်းမှာတော့ကူးစက်ပြန့်နှံ့နေတဲ့အနေထားမရှိသေးဘူးလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတယောက်ရဲ့လူမှုကွန်ရက်မှာရေးသားဖော်ပြထားပါတယ်။ဗီဇာပြောင်းကိုဗစ်ပိုးတဲ့အိုမီကွန်လူလူချမ်းကူးစက်မှုမရှိသေးပေမဲ့ကာယောဂါတက်တရာလှိုင်းဆူဆူဝါဝါကြုံတွေ့ခဲ့ရတဲ့အတွက်ပြည်သူတွေမပေါ့ချတယ်ဘူးလို့ကျမရဲ့တာဝန်ရှိသူတွေကတော့သတိပေးနေပါတယ်။ကာယောဂါတက်တရာလှိုင်းပြင်းထန်ခဲ့တဲ့ဇူလိုင်လအစောပိုင်းကလူသွားလာများတဲ့ဈေးနဲ့ကျောင်းတွေကနေအစုလိုက်ကူးစက်မှုတွေတဲ့ပဲခူးတိုင်းလေပတန်းမြို့နယ်လည်းပါဝင်ခဲ့ပါတယ်။အခုချိန်မှာတော့ယောဂါဖြစ်ပွားသူမရှိသလောက်နည်းပါးသွားပြီဆိုပေမဲ့တနေ့ကိုလူရောက်150ဝန်းကျင်လောက်ကိုကိုဗစ်ယောဂါပိုးရှိမရှိပုံမှန်စစ်ဆေးတာတွေလုပ်နေတယ်လို့သိရပါတယ်။ကာယောဂါကာကွယ်ရေးအလိထားတွေကိုလိုက်နာနေတယ်ဆိုပေမဲ့ဆက်ပြီးတတိရှိကြဖို့လဲလေဗရန်မျိုးနဲ့ကျမကြီးတာဝန်ရှိသူတို့ကတိုက်တွန်းထားပါတယ်
။ဒီကံတကြလေးကိုဒီမှာကလေးတက်ကျမအတက်နိုင်လို့ကိုကျမကြီးတို့ကိုပြီးစားပြီးတော့နေသွားရင်တော့ပြင်ပြေသွားမှာပါ။ဟိုဒီတိုင်းဒီလိုအရင်လိုပဲလက်လွတ်ကြတော့ပြန်နေတိုင်းမှဆိုရင်တော့ပြောလို့မရဘူးကောနော်ပထမတစ်ခါတော့ကျွန်တော်ခံပြီးပါပြီလေ။အဲဒါမျိုးခံပြီးပါတော့ပေါ့ပေါ့လေးပဲလို့သွားပြီးလို့တော့မရနိုင်ဘူးကောနော်ဒီချိန်မှာအဲ့ဒီတော့အကုန်လုံးတော့ဟိုဒီကံလေးနဲ့နေပြီးပါလို့ပဲပြောကြည့်တော့တော့ပါ
။ထိမလိုက်သိမ်းရအခြေအနေနဲ့ကာယောဂါတက်တရာနိုင်ကုဆက်ခဲ့တဲ့နောက်ကတည်ဆုံးသူတွေရဲ့အလောင်းတွေကိုစုပုံပြီးတကြိုရတဲ့အထိဖြစ်ခဲ့တာပါ။အခုရပိုင်းတွင်မှာတော့ကိုဗစ်ကုဆက်ဖြစ်ပွားသူတိတ်ပြီးမတွေ့ရတော့ဘူးလို့ရန်ကုန်ခြေစိုက်ပရဟိတအဖွဲ့တစ်ခုကပြောပါတယ်။
ဟုတ်လားရှိနေရင်နေထားပြောမယ်ဆိုရင်တော့ဟိုနည်းနည်းအေးချမ်းနေသေးတယ်ဆိုတဲ့သဘောပြတာပေါ့နော်ဟိုစိတ်ကူးစက်မှုတွေပါလို့ဆိုလိုဝါဝါတော့မကြားရသေးဘူးအဲတော့ကျွန်တော်တို့ကလည်းအခုဒီကဲအခြေအနေပေါ်မူတည်ပြီးတော့ pride ကလောက်ဆောင်နေနေမှာလည်းအခက်အခဲလေးတွေရှိတာပေါ့နော်ဒီလိုပေါ့တရားရည်တွေရှိတဲ့အတွက်ကြောင့်လောရတာတင်းနေတော့ကတိလာပေါ့ဒီရင်လို့ပေါ့ပါပါလွတ်လွတ်လပ်လပ်ဒုနာပို့ဆောင်ခွဲတက်ဆောင်ခွင့်ရဟိုတိတ်ပြီးတော့ပေါ်ရီတဲသွင်းနေရအစားပေါ့နော်နည်းနည်းတန်တက်လေးတွေရှိတာတော့ကျွန်တော်တို့မှသွားလာနည်းနည်းအခက်အခဲလေးတွေဖြစ်လာတာပေါ့
စစ်တပ်အာဏာသိမ်းအုပ်ချုပ်တဲ့ကာလမှာညမထွက်အမိန့်ရှိနေတဲ့အတွက်ပရဟိတဆောင်ရွက်သူတွေအနေနဲ့24နာရီအဖြစ်ကူညီပေးနိုင်ဖို့အတွက်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်ကာယောဂါတက်တရာဆိုင်းကာလတုန်းကလည်းအခက်အခဲတွေကြာကြောဖြတ်ခဲ့တဲ့အတွေ့အကြုံရှိခဲ့တဲ့အတွက်အခုကူးစက်များ Omicron ကြိုးတင်ကာကွယ်နိုင်ဖို့အတွက်ကယောဂါရှိနေတဲ့အချိန်နေထိုင်ဖို့တတိပေးနေပါပါ
။ကာကွယ်တဲ့ PCG တွေ must do ဟလားလက်သေးတာတို့တော့လူတွေရုံရုံရုံရုံနဲ့စုစုရုံရုံသွားတဲ့နေရာတွေကိုရှောင်ကျင်တာတို့မလိုအပ်တဲ့အပြင်ထွက်ဖဲနဲ့နေတာတို့အဲ့ဒါမျိုးလေးတွေကိုတော့ဒိန်းဒိန်းဒိန်းဒိန်းနေပေးဖို့လိုမယ်ပေါ့နော်ကြိုတင်ကာကွယ်တဲ့အမျိုးနဲ့။ဆောက်ဆိုအဲ့လိုမှမဟုတ်လို့ဟိုသွားနေလာနေအောင်မယ်ဆိုလို့ရှိရင်ဒီလိုပဲတိုးချိတ်ခွေနေအောင်မယ်ဆိုရင်တော့တတိယ line ထဲပို့စုသွားနိုင်တဲ့အနေအထားမျိုးကျွန်တော်တို့ကမြင်လာတာပေါ့နော်။ဘာလို့ဒီယောဂါကလည်းကျွန်တော်ကြားသိရတဲ့လောက်ကကုသဉာဏ်နဲ့အတွက်လေသူတင်ကာကွယ်မှုတွေကတော့အများအားဟိုလောက်ထားဖို့လိုလိမ့်မယ်။အဲ့ဒါကတော့တိုက်တွန်းနေတာပေါ့နော်။ကျွန်တော်တို့အတင်းဖွဲ့တွေမှာလည်းတတ်နိုင်တဲ့လောက်အာဒီဒီလေးကိုသူတင်ကာကွယ်ဖို့အတွက်ကိုကိုယ်တိုင်လည်းကာကွယ်ဖို့ပေါ့နော်။အားလုံးကတော့ကျွန်တော်တို့အတင်းတိုင်းမှာတော့အရှင်းနဲ့လောက်ထားကြတာရှိပါတယ်။ဟုတ်ကဲ့။
ဗီဇာပြောင်း Omicron COVID ပိုးတဲ့နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေကအတိအကျသိနိုင်အောင်စူးစမ်းနေကြမှာပဲ COVID ကာကွယ်ဆေးထိုးကြဖို့နဲ့အားဖြင့် COVID ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာတော့ COVID ကာကွယ်ဆေးအချိန်ပြည့်ထိုးနိုင်ပြီသူက15သန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒါပေမဲ့ COVID ကာကွယ်ဆေးပထမဆုံးထိုးနိုင်မှုအတွက်စောင့်နေကြသူတွေကအများပြားရှိနေပါသေးတယ်